အိန္ဒိယနိုင်ငံ New Delhi မြို့တော်မှာလေထုညဉ့်ဉန်းမှုအခြေအနေဒီကနေ့စနေနေ့မှာအတော်လေးဆိုးရွားတဲ့အတွက်မြို့ကန်တွေအိမ်ပြန်ထွက်ဖို့တောင်မှစိုးရိမ်နေကြပါတယ်။မြို့တော်တွေကနေရာတော်တော်များများရဲ့ဒီနေ့လေထုအခြေအနေဟာကျန်းမာရေးကိုအတော်ထိခိုက်နိုင်တဲ့အဆင့်မှရှိနေပြီးတော့တချို့နေရာတွေမှာတော့အန္တရာယ်ရှိတဲ့အဆင့်မှရောက်နေပါတယ်။မြို့တော်တွေမှာမိခိုးမျိုးတွေထူထပ်ဖုံးလွှမ်းနေတဲ့အတွက်အိမ်ပြန်ထွက်ဖို့တောင်စိုးရိမ်နေတယ်လို့မြို့ကန်တချို့ကပြောပါတယ်။ဒါပေမဲ့တနေ့လှုပ်ရှားရဖို့မဖြစ်မနေအလုပ်ထွက်ရလုပ်ရသူတွေကတော့နှကောင်းကိုအုပ်ပြီးအပြင်ထွက်နေကြရတယ်လို့ပြောပါတယ်။ဆောက်လုပ်ရေးလုပ်ငန်းတွေမော်တော်ကားတွေကထွက်တဲ့ညဉ့်ညမ်းလေတုတွေပန်ဂျပ်နဲ့ဟာယာနာပြည်နယ်တွေမှာစိုက်ပျိုးမြေတွေကိုမီးရှို့ရှင်းနေတာတွေကြောင့်ဒေလီမြို့တော်နဲ့အနီးဝန်းကျင်ဒေသတွေအထိမီးခိုးမြေတွေဖုံးလွှမ်းနေတာပါ။မြို့တော်ရဲ့လေတုအရေအတွေးတိုက်တာမှုတွေမှာလွန်ခဲ့တဲ့သတင်းပတ်ထဲကကျန်းမာရေးကိုထိခိုက်နိုင်တဲ့အဆင့်ကိုကျော်လွန်နေတဲ့အတွက်တချို့ရက်တွေမှာမူလာဒန်းကျောင်းအလုံးကိုပိတ်ထားဖို့တာဝန်ရှိသူတွေကြေညာခဲ့ရပါတယ်။ကဘာကြီးပူနွေးစေတဲ့ညဉ့်ညမ်းဖန်လုံအိမ်တန်းငွေတွေကဘာပင်လယ်သမုဒ္ဒရာတွေညဉ့်ညမ်းမှုတွေကိုလျှော့ချပြီးရာသီဥတုဖောက်ပြန်မှုတွေကနေကာကွယ်နိုင်ဖို့အတွက်နိုင်ငံဆောင်ကကောင်းဆောင်တွေသဘာဝပတ်ဝန်းကျင်အရေးဆောင်ရွက်နေသူတွေအီဂျစ်နိုင်ငံမှာ COP27 အစည်းအဝေးလုပ်နေချိန်မှာပဲအခုလိုအိန္ဒိယနိုင်ငံနယူးဒယ်လီမြို့တော်မှာဆိုးဝါးတဲ့လေထုညဉ့်ညမ်းမှုကိုကြုံနေကြရတာဖြစ်ပါတယ်ရှင်။